အမေရိကန်လူဦးရေတန်300လုံးကိုနောက်နှစ်ဆောင်းဥပောက်ရာသီအစပိုင်းနောက်ဆုံးထားပြီးကိုဗစ် -19 ရောဂါကာကွယ်ဆေးထိုးပေးဖို့အတွက်ကာကွယ်ဆေးအလုံးရေတန်200ထပ်မံထားတယ်လို့သမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့မှာပြောပါတယ်။ Pfizer BioNTech ကုမ္ပဏီတွေရဲ့ကာကွယ်ဆေးတန်100နဲ့ Moderna ကုမ္ပဏီရဲ့ကာကွယ်ဆေးတန်100ကိုထပ်ဝယ်ထားတာပါ။ဒါမဲ့နွေရာသီအကုန်ဒါမှမဟုတ်ဆောင်းဥရာသီအစပိုင်းမှာအဲ့ဒီဆေးတွေရောက်လာမယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။အခုနောက်ဆုံးမှားထားတဲ့ကာကွယ်ဆေးအရေအတွက်နဲ့ဆိုရင်အမေရိကန်ကဝယ်ထားတဲ့ကာကွယ်ဆေးအလုံးကြီးတန်း600ရှိသွားမှာဖြစ်ပါတယ်
။ Not in hand yet but ordered. We expect these additional 200 million doses to be delivered this summer.
လက်ထဲမရောက်သေးပါဘူး။မှားထားပါပြီ။အဲ့ဒီနောက်ထပ်ကာကွယ်ဆေးတန်း200ဒီနှစ်နွေရာသီမှာရောက်လာဖို့ကျွန်တော်တို့မျှော်လင့်ထားပါတယ်။ဒီဆေးအရေအတွက်ကအမေရိကန်တန်း300လုံးကိုကာကွယ်ဆေးအပြည့်အဝထိုးပေးဖို့လုံလောက်ပါတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။ဒါအပြင်ပြည်နယ်အသီးသီးမှာကာကွယ်ဆေးထိုးလုပ်ငန်းအရှိန်မြင့်ဖို့အတွက်ရှိထားပြီးသားကာကွယ်ဆေးတွေကိုလာမယ့်သတင်းသုံးပတ်အတွင်းတိုးမြင့်ပို့ဆောင်ပေးသွားမယ်လို့လည်းဘိုင်ဒန်ဆွေးရွာကကြေညာပါတယ်။လက်ရှိမှာသတင်းတစ်ပတ်ကိုဆေးလုံးရေ 8.6 တန်းပို့နေတာကနေနောက်သတင်းပတ်ကစပြီး 10.1 တန်းအထိတိုးပြီးပို့သွားမယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။ပြည်နယ်အသီးသီးမှာကာကွယ်ဆေးထိုးလုပ်ငန်းကိုပိုပြီးတိတိကျကျပြင်ဆင်နိုင်စေဖို့အတွက်သက်ဆိုင်ရာပြည်နယ်အသီးသီးအတွက်ယာထားတဲ့ကာကွယ်ဆေးအရေအတွက်အတိအကျကိုမပို့ခင်သတင်းသုံးပတ်ကြိုပြီးအကြောင်းကြားမယ်လို့လည်းသမ္မတဘိုင်ဒန်ကကတိပေးပါတယ်။ဂျွန်ဆော့ပကင်းစ်တက္ကသိုလ်ရဲ့အင်္ဂါနေ့အချက်အလက်တွေအရအမေရိကန်ပြည်ထောင်စုမှာကိုဗစ် -19 ရောဂါကူးစက်သူ25သန်းခွဲနီးပါးရှိပြီဖြစ်ပြီးသေဆုံးသူက4,200ခွဲနီးပါးရှိပြီဖြစ်ပါတယ်ခင်ဗျာ။